အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার စစ်အင်အားကအရင်ကာလတွေနဲ့နှိုင်းယှဉ်ရင်ပိုပြီးတော့အကောင်ပိုပြီးတော့အစွမ်းထက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားတို့အပြန်အလှန်အပြင်းအထန်ချင်းချောက်ပြောဆိုနေကြတာပါသမ္မတအဖြစ်ပြီးခဲ့တဲ့ဇန်နဝါရီလကစတင်တာဝန်ယူခဲ့ချိန်မှာပထမဆုံးသူ့ရဲ့ညွှန်ကြားချက်ကနိုင်ငံရဲ့နျူကလ িয়ার အင်အားကိုခင်မီစမ်းသပ်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့မနေ့အစောပိုင်း Twitter လူမှုကွန်ရက်မှာသမ္မတထရန့်ကရေးသားခဲ့ပါတယ်ဒီစွမ်းအင်ကိုဘယ်တော့မှထုတ်သုံးစရာမလိုဘူးမျှော်လင့်တယ်လို့သမ္မတကပြောဆိုပြီးကျွန်တော်တို့နိုင်ငံဟာကမ္ဘာမှာအင်အားအကြီးဆုံးမဟုတ်ဘူးဆိုတဲ့ကာလဘယ်တော့မှရှိလာမှာမဟုတ်ဘူးလို့လည်းသမ္မတကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ပိုင်နဲ့ကွမ်ကျွန်းတစ်ခုလုံးကိုမီးမြိုက်ပစ်မဲ့အစီအစဉ်ကိုစမ်းစစ်နေတယ်လို့မြောက်ကိုရီးယားအစိုးရဘက်ကပြောဆိုထားတာပါဒီလိုပြောဆိုလိုက်ပေမဲ့လို့လည်းပစိဖိတ်သမုဒ္ဒရာအတွင်းကကွမ်ကျွန်းအပေါ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကကြီးကြီးမားမားစိုးရိမ်စရာမရှိဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းပြောဆိုလိုက်ပါတယ်ဒီကနေ့ဗုဒ္ဓဟူးနေ့မှာကွမ်ကျွန်းကိုတွားရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Tillerson ကသတင်းတောက်တွေကိုပြောဆိုတာဖြစ်ပါတယ်ကွမ်ကျွန်းပေါ်ချင်းချောက်မှုတွေမရှိဘူးဒါပေမဲ့ဖြစ်နိုင်ခြေအလုံးအတွက်ပြင်ဆင်ထားတယ်လို့အုပ်ချုပ်ရေးမှူးအေဒီကာဘိုကရုပ်မြင်သံကြားမင်းကွန်းမှာထည့်သွင်းပြောဆိုပါတယ်ကွမ်ဟာစစ်တပ်အခြေစိုက်ရာနေရာတစ်ခုတည်းမဟုတ်ဘဲအမေရိကန်ရဲ့ပိုင်နက်နယ်မြေဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောဆိုပြီးကွမ်ကိုတိုက်ခိုက်လာတာကိုအမေရိကန်ပေါ်တိုက်ခိုက်မှုအဖြစ်သတ်မှတ်မယ်လို့အမေရိကန်သမ္မတအင်ဂျူရောကအာမခံပြောကြားထားတဲ့အကြောင်းလည်းသူကပြောပါတယ်မြောက်ကိုရီးယားဘက်ကအကြီးအကျယ်ချင်းချောင်နေတဲ့ကွမ်ကျွန်းကိုအမေရိကန်တပ်ဖွဲ့တွေအနေနဲ့ကာကွယ်နိုင်စွမ်းအပေါ်မှာယုံကြည်တဲ့အကြောင်းကွမ်ကိုစားပြုရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ကလည်းပြောပါတယ်။ဒါပေမဲ့တင်းမာမှုတွေရော့ကျရေးအတွက်သမ္မတထရန့်အနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူဆောင်ရွက်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ရှင်။